အင်းနဲ့ပူပေါင်းတပ်ဖွဲ့တွေကဝိုင်းမော်မြို့နယ်အတွင်းရှိစစ်ကမ်းဆယ်ခုလောက်ကိုဒီလ18ရက်နေ့ကတပြိုင်တည်းစတင်ထိုးစစ်ဆင်ခဲ့ရမှာရွှေညောင်ပင်ခြေဆိုင်ခမာယ31စခန်းကိုအင်္ဂါနေ့ည8နာရီခွဲလောက်မှသိမ်းယူနိုင်ခဲ့တာပါ။ခမာယ31သိမ်းယူတာနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဘူမကြီးနော်ဘူးကအခုလိုအတည်ပြုပြောဆိုပါတယ
်။ဝိုင်းမော်ကကအချိန်တော့အမနေ့ရပေါ့နော်။8နာရီဝန်းကျင်မှာရွှေညောင်ပင်ခမာယ31ကိုဒီစီကြောရေရေနဲ့အပူပေါင်းကပ်ခွက်ပြီးဒီပတ်လို့ရပါသေး။အခုတော့အဲ့ဒီကြောလုံးမှာတော့နေနေရှင်းနေရတယ်လုပ်နေတဲ့အနေထားဖြစ်ပါလေခင်ဗျာ။တက်ခံတော့အဝိုင်းမောက58လောက်ပဲကြပါလေ
။ခမရ31တက်ခံဟာမြကြီးနားဘမော်လမ်းပေါ်မှာတည်ရှိပြီးတော့ဝိုင်းမော်မြို့လုံခြုံရေးအတွက်အဓိကကြတဲ့တက်ခံလည်းဖြစ်ပါလေ။ဒီစကန်လက်မလွတ်ရရေးအတွက်မြကြီးသားခြေဆိုင်မြောက်ပိုင်းတိုင်းစစ်ထဏာချုပ်မပခကလေချောင်းကတိုက်ခိုက်ခဲ့တယ်လို့အတွဲလိုက်ပစ်ဒုံးကျည်တွေနဲ့လည်းပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။လောလောဆယ်မှာတော့ဝိုင်းမော်မြို့မှာခလာရ58တက်စကန်တစ်ခုသာကျန်ရှိနေပြီးတော့ဒီစကန်ကိုတော့တိုက်ခိုက်တာမရှိသေးပါဘူး။ KAI နဲ့ပူးပေါင်းတပ်တွေကခမာရ31ကိုသိမ်းယူပြီးတဲ့နောက်စစ်ကောင်စီကလိုင်ဇာမြို့ကိုလေချောင်းကဘုံကျဲတိုက်ခိုက်တာတွေရှိခဲ့ကြောင်းဘူမူကြီးနော်ဘူးကပြောပါတယ
်။တက်တနာရေကြော်ချင်းလောက်ပါဖြစ်ပါတယ်။我这回答那位嘛冯姐的批发的冯姐的肉都冻口批发的都是人家几年批发的不是哦
ဒေသတွင်းသတင်းတွေမှာတော့ရွှေညောင်ပင်စကန်တိုက်ပွဲဖြစ်ပွားစဉ်စစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်ရပါခတ်ချူရွာအတွင်းကိုလက်နက်ကြီးကြီးကျတာကြောင့်အရက်သား20ခန့်အထိကသေဆုံးခဲ့ကြောင်းဖော်ပြပါတယ်စစ်ကောင်စီရဲ့ News of Myanmar Telegram Channel မှာတော့တနင်္လာနေ့က KIA နဲ့ PDF တွေကလက်နက်ကြီးနဲ့ပစ်တာကြောင့်ခတ်ချူရွာမှာကလေး2ဦးအပါဝင်6ဦးသေဆုံးပြီး17ယောက်ဒဏ်ရာရခဲ့ကြောင်းရေးသားထားပါတယ် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေဟာဝိုင်းမော်မြို့နယ်3မိုင်ခန့်အကွာကခါရှီရွာကိုတနင်္လာနေ့ကသိမ်းယူထားပါတယ်ဝိုင်းမော်မြို့နယ်အနီးအနားကျေးရွာကပြည်သူတွေဟာလက်နက်ကြီးကြတာနဲ့တိုက်ပွဲတွေပြင်းထန်လာမဲ့အခြေအနေကြောင့်စစ်ဘေးလွတ်ရာမြကြီးနားနဲ့နောင်ချင်းရွာဘက်ကိုတိမ်းရှောင်နေကြပါတယ်ဒီလိုဝိုင်းမော်မြို့မှာစီရေးရတင်းမာမှုတွေမြင့်တက်လာနေတဲ့အတွက်မြကြီးနားမြို့မှာလည်းလုံခြုံရေးတင်းကျပ်လာနေကြောင်းမြို့ကန်တူကပြောပါတယ
်အဲရှောင်းတီစစ်စေးရမြို့ကတော့တောင်းလျှောက်ရှိနေတာပေါ့နော်ပြီးတော့ညအချိန်မှာဥမာ7နာရီရောက်မှာလမ်းပေါ်မှာထက်တာမျိုးဆိုရင်တော့ပြင်းပြင်းလေးလေဆိုတဲ့ဟာမျိုးတွေကလည်းဒါရှိနေတာပေါ့လေနော်ပြီးတော့9နာရီမှဆိုရင်အဲမာရှယ်လောထုတ်ထားတာမျိုးတွေတော့ဒီနေ့မှချိန်တော့ရှိနေတာပေါ့လေဒီမနက်ဆိုရင်လည်းအဲ့လိုအဲဒီဟိုအမျိုးသေးလမ်းတောင်းနေမှာပေါ့နော်ဥပမာဆိုရင်ဒီစပန်တရားထိတ်တူမှာဆိုရင်အဲ့လိုဆစ်သေးတာမျိုးတို့ဖုံးချစ်တာမျိုးတို့ပေါ့နော်ဒါတွေတော့ရှိပါလိမ့်ရှင်ဟုတ
်ဒီကနေ့မှာတော့မန်စီမြို့မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်း KIA ပြန်ကြားရေးတောင်းခံဘူမူကြီးနော်ဘူးကပြောပါတယ်စကန်တချို့တင်းယူတယ်ဆိုတဲ့သတင်းကိုတော့အတိမပြုတ်နိုင်သေးကြောင်းလည်းပြောပါတယ် KIA နဲ့ပူးပေါင်းတပ်တွေဟာမတ်လ9ရက်နေ့ကစတင်ပြီးတော့မြကြီးနားဗမော်လမ်းတစ်လျှောက်ကစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တာပါ။နလကြော်ကြာကာလအတွင်းမှာဝိုင်းမော်မိုးမောက်မန်စီမျိုးကတပ်စခန်းအကြီးငယ်စုစုပေါင်း100ခန့်သိမ်းယူထားခဲ့ပြီးဖြစ်ကြောင်းလည်းသတင်းထုတ်ပြန်ထားပါရ။ကချင်ပြည်နယ်တိုက်ပွဲမှာစစ်စခန်းတွေလက်လွတ်လိုက်ရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျ။